အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့ဟာလာမယ့်တနင်္လာနေ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံ20 G20 အဖွဲ့အစည်းအဝေးမှာတခြားတွေ့ဆုံမှုစီစဉ်ထားပါတယ်
။ This is the first time that President Biden and President Xi will have
ဒါဟာသမ္မတဘိုင်ဒန်တာဝန်ယူပြီးနောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်လို့အိမ်မျိုးတော်အမျိုးသားလူညွရင်အချံပေဂျိတ်ဆလဗန်ကသတင်းတောက်တွေကိုပြောဆိုလိုက်တာပါခေါင်းဆောင်တို့တွေ့ဆုံတဲ့အခါနှစ်နိုင်ငံအကြားပုံမနဲ့ဆိုင်တဲ့ဆက်သွယ်ရေးလမ်းကြောင်းကိုဆက်လက်ထားရှိဖို့တာဝန်ယူမှုရှိတဲ့ပြိုင်ဆိုင်မှုဖြစ်ဖို့နဲ့အချိုးစည်းဝါတူညီတဲ့နေရာတွေမှာအတူတကွပူးဆွဲလှုပ်ဆောင်ဖို့ဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့အိမ်မျိုးတော်ကပြောဆိုပါတယ်သမ္မတဘိုင်ဒန်အနေနဲ့တရုတ်နိုင်ငံထိုင်ဝမ်ရေလက်ကြားတရုတ်ကထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးချေချောက်နေတဲ့ကိစ္စအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုကိစ္စဒါ့အပြင်အမေရိကန်နဲ့မဟာမိတ်တွေဆွေးနွေးနေတဲ့တရုတ်ရဲ့အန္တရာယ်ရှိတဲ့စီးပွားရေးဆိုင်ရာကျဉ်းသုံးမှုတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရအကြီးအကဲအရှိတွေကသတင်းတောက်တွေကိုပြောဆိုပါတယ်။ဘာလီကျွန်းမှာတရုတ်သမ္မတနဲ့တွေ့ဆုံမဲ့အရေးဟာသမ္မတဘိုင်ဒန်အာဏာရလာခဲ့တဲ့2022ခုနှစ်နောက်ပိုင်းပထမဆုံးအချိန်လူချင်းတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနှုတ်ဟာပြီးခဲ့တဲ့ဇူလိုင်လထဲမှာနောက်ဆုံးဆက်သွယ်စကားပြောခဲ့တာအပါအဝင်တယ်လီဖုန်းဒါမှမဟုတ်အင်တာနက်ကနေတဆင့်အချိန်ချင်းဆက်သွယ်ခဲ့ပူပါတယ်။ဒါ့အပြင်အမေရိကန်သမ္မတနဲ့မကြာသေးခင်ကမစ်ဆိုင်းတို့နဲ့ပစ်လုခဲ့တဲ့မြောက်ကိုရီးယားအရေးအပါအဝင်ရုရှားယူကရိန်းစစ်ပွဲတွေကိုလည်းတရုတ်သမ္မတရှီချင်းဖြင့်တွေ့ဆုံစင်မှာဆွေးနွေးဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။